မြန်မာစစ်အစိုးရကကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ပါဝင်ခွင့်ရအောင်အခြေအနေတွေဖန်တီးပေးဖို့အတွက်ဂျပန်နိုင်ငံသား၏ဝန်ကြီးအိုကာဒါကစစ်အစိုးရနိုင်ငံသား၏ဝန်ကြီးဦးညံဝင်းကိုထပ်မံတိုက်တွန်းလိုက်ပါပြီ။လက်ရှိအခြေအနေအတိုင်းဆက်သွားနေမယ်ဆိုရင်စစ်အစိုးရကလုပ်ပေးမယ်ဆိုတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးလို့ဂျပန်နိုင်ငံသား၏ဝန်ကြီးကဦးညံဝင်းကိုပြောခဲ့ကြောင်းဂျပန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာအာကာမစုတာကက်ရှိကRFA နဲ့တီးသန့်ဆက်သွယ်မေးမြန်းစင်မှာအခုလိုပြောဆိုလာပါတယ်
။今のようなやり方ではとても自由で公正な選挙とは言えないと。で、アウンサンスーチーさんが選挙に参加できるかどうかがミャンマーの今回の今年のです。
အခုလာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ပါဝင်ခွင့်ရနိုင်ရေးကိုစစ်အစိုးရကဖန်တီးပေးနိုင်မလားမပေးနိုင်ဘူးလားဆိုတာဂျပန်နိုင်ငံအပါအဝင်နိုင်ငံတကာကစောင့်ကြည့်နေပါတယ်။ဒီအပေါ်မှာမူတည်ပြီးအဲ့ဒီရွေးကောက်ပွဲလွတ်လပ်တရားမျှတမှုရှိတယ်မရှိဘူးဆိုတာကိုလည်းဂျပန်နိုင်ငံအနေနဲ့တုံ့ပြန်သွားမှာပါလို့အာကာမစုပြောဆိုသွားတာပါအခုလိုဂျပန်နိုင်ငံဘက်ကတိုက်တွန်းချက်တွေနဲ့ပတ်သက်ပြီးစစ်အစိုးရနိုင်ငံသားဝန်ကြီးဦးညံဝင်းဘာတွေပြန်ဖြေခဲ့သလဲဆိုတာကိုလည်းမစ္စတာအာကာမစုကအခုလိုထပ်ပြောပါလေ
今年中に自由公正な選挙を実施する予定であるとそれから様々なですね政党側の選挙登録をしていると選挙管理委員会は自由で独立した組織。
今年အတွင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကိုတရားမျှတမှုရှိအောင်လွတ်လွတ်လပ်လပ်ဖြစ်အောင်လို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းနိုင်ငံရေးပါတီတွေအနေနဲ့လည်းတပါတီပြီးတပါတီမှတ်ပုံတင်နေကြကြောင်းရွေးကောက်ပွဲကော်မရှင်ကလွတ်လွတ်လပ်လပ်စီမံဆောင်ရွက်နိုင်အောင်လို့အခွင့်အာဏာတွေပေးထားကြောင်း NLD ပါတီခေါင်းဆောင်ဟောင်းတွေပါဝင်တဲ့ပါတီတော်မှတ်ပုံတင်ထားပြီးဖြစ်ကြောင်းနိုင်ငံရေးဝန်ကြီးဦးညံဝင်းကဂျပန်နိုင်ငံရေးဝန်ကြီးကိုပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်။ဒါအပြင်
で NLD は自ら選挙に参加しない道を選んだけれどもそれはNLD が選んだことであって
政府側が低端ターミン閉便したようなものもべ NLD パーティー個人が揺れ角越えもウィンブそうび送却けちゃうだはとろ個人揺れ切けて乱上面ってちゃう政府側人間や委員に宇念運が日本人間や委員にを教けてるとそうばれあれかま日本人間や委員にオガダ撤去来たね発達びဂျပန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အာကာမစုပြောပြတာက
ဥက္ကဋ္ဌဒါဂျင်の方からはスーチーさんが釈放されるんであればそれは国際社会のミャンマーに対する見方が大きく変わるでしょうとニャンウィン外務大臣に申し上げました。これまで日本がミャンマーに言ってる通りです。
ドン・サン・スーチーကိုသာအခုအချိန်မှာပြန်လှုပ်ပေးလိုက်မယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်းကစီအစိုးရပေါ်မြင်နေတဲ့အမြင်တွေကြောင်းလဲသွားနိုင်တယ်လို့ဒေါ်ဆန်းစုကြည်လည်းရွေးကောက်ပွဲဝင်နိုင်ဖို့အခွင့်အလမ်းတွေရှိလာနိုင်မှာဖြစ်ကြောင်းဒါအပြင်ဂျပန်နိုင်ငံကမြန်မာနိုင်ငံကိုစီးပွားရေးလူမှုရေးဆိုင်ရာအကူအညီတွေပေးခြင်းပေမဲ့မြန်မာစစ်အစိုးရကရွေးကောက်ပွဲကိုဘယ်လိုကျင်းပမလဲဆိုတာကိုတော့အနီးကစောင့်ကြည့်နေကြောင်းဒေါ်ဆန်းစုကြည်ရွေးကောက်ပွဲမှာပါဝင်ခွင့်ရမလားမရဘူးလားဆိုတဲ့အချက်ကိုဂျပန်နိုင်ငံအနေနဲ့အမြဲပဲအလေးထားတိုက်တွန်းနေကြောင်းမြန်မာနိုင်ငံပြန်လည်တိုးတက်ရေးအတွက်အကျိုးရှိစေမယ့်ဂျပန်နိုင်ငံရဲ့အကူအညီတွေကိုထည့်တွက်ပြီးဂျပန်နိုင်ငံကတိုက်တွန်းသလိုစစ်အစိုးရဟာဒေါ်ဆန်းစုကြည်နဲ့စကားပြောဆိုဖို့ထမံတိုက်တွန်းကြောင်းနိုင်ငံသား၏ဝန်ကြီးဦးညံဝင်းကိုဂျပန်နိုင်ငံသား၏ဝန်ကြီးကပြောခဲ့တယ်လို့သိရပါတယ်။ဒီကြားထဲမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲပြီးသွားရင်နောင်တက်လာမယ့်အစိုးရတစ်ကိုဂျပန်နိုင်ငံကတင်းတင်းမြတ်မြတ်ပူးပေါင်းဆက်ဆံရင်ကြီးမားတဲ့နိုင်ငံရဲ့ကြာစည်ဝါးရေးအကူအညီတွေဂျပန်တို့ဘက်ကပေးနိုင်မွေရာရှိတယ်ဆိုတဲ့သတင်းထွက်ပေါ်မှုနဲ့ပတ်သက်လို့ RFA ကမေးမြန်းကြည့်ရမှာတော့စစ်အစိုးရကရွေးကောက်ပွဲကိုဘယ်လိုကျင်းပသွားမလဲဆိုတဲ့အပေါ်စောင့်ကြည့်ပြီးမှအဲ့ဒီအကူအညီတွေပေးတဲ့မပေးတဲ့ဆိုတာကိုဂျပန်နိုင်ငံကနောက်ပိုင်းမှာဆုံးဖြတ်မှာဖြစ်တယ်လို့ RFA ကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။